မြန်မာနိုင်ငံမှာနျူကလ িয়ার ဓာတ်ပေါင်းဖို့တည်ဆောက်ဖို့အတွက်စီစဉ်နေတာတွေနဲ့ပတ်သက်ပြီးသူဘာတစ်ခုမှမသိပါဘူးလို့ကုလသမဂ္ဂနျူကလ িয়ার ဆိုင်ရာစက်မှတ်ရေးအဖွဲ့အကြီးအကဲကပြောကြားပါတယ်။ IAEA နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီအကြီးအကဲမိုဟာမက်အယ်ဘာရဒီကနျူကလ িয়ার လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးမြန်မာအာဏာပိုင်တွေဘက်ကခိုင်မာတဲ့ဗာစီမန်ဂိမ်းကိုမှမတင်သွင်းခဲ့ဘူးလို့မလေးရှားနိုင်ငံမှာဗုဒ္ဓဘူးနေကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မိလာတို့ကမြန်မာစစ်ဆိုးရဟာနျူကလ িয়ার တုတ်တေသနဓာတ်ပေါင်းဖို့ပုံစံရေးဆွဲရေးနဲ့တိဆောက်ရေးကိုရုရှားနိုင်ငံနဲ့ပူးတွဲပြီးလုပ်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ Rosatom ရုရှားကုမ္ပဏီကဒီဓာတ်ပေါင်းဖို့ကို IAEA ရဲ့ထိန်းချုပ်မှုအောက်ကနေဆောင်ရွက်မယ်လို့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာနျူကလ িয়ার လိုမျိုးလုပ်ငန်းစဉ်အတွက်အောင်အောင်မြင်မြင်ကင်တွယ်ဖို့စီမံချင်းထုံးဥပဒေဒါမှမဟုတ်လုံခြုံရေးကြိုတင်စီမံမှုတွေမရှိတဲ့အတွက်ဒီသဘောတူညီချက်နဲ့ပတ်သက်ပြီးစိုးရိမ်ပူပန်တယ်လို့အမေရိကန်ပြည်ထောင်စုကထုတ်ဖော်ပြောကြပါတယ်။မြန်မာနိုင်ငံ1988ခုနှစ်ကစပြီးလူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်အနောက်နိုင်ငံတွေကဆန့်ရှင်တွေနဲ့တိတ်ပင်ကန့်သက်ထားခဲ့ခြင်းကစပြီးတရုတ်နဲ့ရုရှားနိုင်ငံတွေဟာမြန်မာနိုင်ငံအတွက်လက်နက်ပံ့ပိုးပေးတဲ့အဓိကနိုင်ငံတွေဖြစ်လာခဲ့ပါတယ်။